မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ခိုးလုံနေထိုင်ရာကော့စ်ဘဇားခရိုင်တွေကကုတုပလောင်ဒုက္ခသည်စခန်းထဲမှာအနီးကပ်ပြတ်တက်သွားတဲ့တနတ်သမားတွေရဲ့လက်ချက်နဲ့ ARSPH ငိမ့်ညာရင်းနဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ်ရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာအသက်ဆုံးခဲ့ရပါတယ်။စက်တင်ဘာလ30ရက်နေ့ညနေ4နာရီခွဲမှာတော့ကုတုပလောင်ဒုက္ခသည်စခန်းအမှတ်1ကတုတ်တန်မှာဦးမူဟစ်ဘူလာကိုအစ္စလမ်ဘာသာထုံးနှံဆင်လာတဲ့အညီမြေမြုပ်တင်းချိုပြီးလူသိန်းနဲ့ချီတက်ရောက်ခဲ့တယ်လို့နိုင်ရီအခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးက VOA ကိုပြောပြပါဗျ
။စက်တင်ဘာလ30ရက်ညနေ4နာရီခွဲလောက်မှာအခါလူရင်းရာ Society for Peace and Human Rights ဥက္ကဋ္ဌပြာဦးမူဟစ်ဘူလာကိုအတူပါချမှာအစီအစဉ်ကိုဒီလောက်လောက်ဆောင်နေတာကိုသိနေရပါတယ်ခင်ဗျာ။လူတို့လည်းတော်တော်များများဒုက္ခသည်စခန်းနိုင်ငံလာရောက်ဆွေးနွေးကြတာဆွံ့မြောက်နေကြတာကိုတွေ့ရပါတယ်။နောက်မြင်လာတဲ့လုံခြုံရေးတပ်တွေလည်းအများကြီးတွေ့မြင်ရပါတယ်ခင်ဗျာ။ရဲတပ်ဖွဲ့ရောစစ်တပ်ရောတခြားလက်နက်ကိုင်လုံခြုံရေးတပ်တွေလည်းအများကြီးရောက်ရှိလာတာကိုတွေ့မြင်ရပါတယ်ခင်ဗျာ။ကျွန်တော်တို့ကဒုက္ခသည်တွေကဒီချီရဲ့အပေါ်မှာတာမှဝန်နဲ့ချိတ်ွဲပြီးတဲ့ဒီလိုချီရမျိုးအားတော့ကျွန်တော်တို့ကမကျွန်းကိုးကွဲတဲ့ချီရမျိုးလို့ပြောလို့ရပါတယ်။ကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမတာဆုံးချုံမှုတစ်ခုလို့ပြောလို့ရပါတယ်ခင်ဗျာဒီလိုမျိုးနိုင်ငံတကာအဖွဲ့အစည်းနဲ့နောက်ရိုဟင်ဂျာအရေးအေးကိုလှုပ်ရှားနေတဲ့ပုဂ္ဂိုလ်တယောက်ကိုဒီလိုသက်သက်မှုခံခဲ့ရတာပေါ်မှာအမတာမှစိတ်မကောင်းဖြစ်နေပါတယ်ခင်ဗျာ
နိုင်ရေးစာပနအခမ်းအနားကိုတက်ရောက်သူရိုဟင်ဂျာဒုက္ခသည်နောက်တူကလည်းသူတို့ခံစားရတာကိုပြောပြပါတယ်
ကျွန်တော်ကင်ဇာရရကနသမကျွန်တော်စိတ်ကူညရဒါပေမဲ့ဒီလိုကျွန်တော်ရောင်းကြရီလို့ဆက်သူဘောင်းဆောင်တရားကိုဒီလိုဆက်ဆဲလိုက်တာဟာကျွန်တော်အထမထမဒီမှာတော့ချုံချုံမှုတစ်ခုလို့ကျွန်တော်မြင်ရတယ်ဒီမှာကတော့လောကလုံးကျရာကျင်ရနသမဆိုးဝနေရတယ်အဲ့ဒါကြောင့်ငါတို့ဆက်ဆဲတယ်အဲ့လိုမျိုးမြင်ရတာ
အခုလိုမျိုးတနက်နဲ့အနီးကပ်လှုပ်ကြံပြစ်တက်ခံခဲ့ရတဲ့စခန်းတွင်းကဒုက္ခသည်တွေရဲ့အရေးဆောင်ရွက်နေသူ ARSPH ရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဦးမူဟစ်ဦးလာဟာ2019ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခွင့်ရပြီးတော့ရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူဖြစ်ပါတယ်။သူဟာရခိုင်ပြည်နယ်စစ်တွေတပ်ကတော်ကနေရုခဗေဒဖွဲ့ရခဲ့ပြီးတော့အထက်တန်းကျောင်းဆရာလုပ်နေရကနေ2018ခုနှစ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာအသက်မသေးလွတ်မြောက်ခဲ့သူဖြစ်ပါတယ်။ရိုဟင်ဂျာဥဆောင်လှုပ်ရှားနေသူတဦးအခုလိုမျိုးတပ်ဖြတ်ခံလိုက်ရတာကတော့လူခွေချိုးပေါက်ခံရတဲ့ရိုဟင်ညာတွေရဲ့တရားမျှတမှုရရေးဆောင်ရွက်မှုရဲ့အကြီးအမားဆုံးဆုံးရှုံးမှုဖြစ်ပါတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်
။ကျွန်တော်တို့ရိုဟင်ညာဒုက္ခသည်အတွက်အမတန်ဟောပေါ့။ညာနဲ့ဒီကိစ္စရတစ်ခုနဲ့ကြည့်တဲ့နောက်ဒီရိုဟင်ညာဒုက္ခသည်အရေးအတွက်သူကနည်းနည်းတစ်ခါနဲ့သူကအာတိုင်းအန်တိုင်းသူကလုံခြုံလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့ဆံမလေးလေးရိုဟင်ဂျာကျနော်ဆက်အတွေ့တော့လုံဆောင်လာခဲ့တဲ့ပုဂ္ဂိုလ်လက်ရှိတဲ့လူတွေကကိုလိုနီကဗျာအကိုလိုနီကစိတ်မကောင်းကြတာကိုတွေ့ရတယ်လူတွေကတော်တော်လေးစိတ်တော့ကကိုခံစားခဲ့ရတာကိုတွေ့ရပါတယ
်အူမူဟစ်ဘူလာလှုပ်ကြံခံရတယ်ဆိုတော့အဲ့ဒီကမ်ထဲမှာရှိတဲ့လုံခြုံရေးကိုရောဒုက္ခသည်စခန်းထဲမှာရှိတဲ့ဒုက္ခသည်တွေနဲ့ဒီတခြားဒီရိုဟင်ဂျာအရေးဆောင်ရွက်နေတဲ့သူတွေကြားမှာရောဘယ်လိုစိုးရိမ်မှုရှိပါလဲရှင
်ကိုလိုနီကစိတ်မကောင်းကြတာကိုတွေ့ရတယ်လူတွေကတော်တော်လေးစိတ်တော့ကကိုခံစားခဲ့ရတာကိုတွေ့ရပါတယ်ကျွန်တော်တို့အတွက်အဓိကအကျဉ်းကလုံခြုံရှိလို့လည်းသိနေပါတယ်ကျွန်တော်အနေနဲ့စိုးရိမ်တော့ကနဲ့ကျွန်တော်ကဒုက္ခသည်စခန်းမှာနေတန်ရတယ်နောက်မြန်မာနိုင်ငံရခိုင်ပြည်ကမှလည်းကျွန်တော်တို့ဒီပေါ်ကနေပဲကျွန်တော်တို့ကနေကြရပြီးတော့နောက်ဆုံးဒုညတဲ့နိုင်ငံကိုလာရောက်ပုံလုံးကြတယ်ဒီမှာလည်းဒုက္ခသည်စခန်းမှလည်းကျွန်တော်တို့ဒီလိုအဝဆန်စားကြရတာကိုတွေ့ရတာ
ဟုတ်ကဲ့
မြန်မာတရားဆွေးရအောင်နောက်နိုင်ငံတကာဖိစီရောရင်းညာဒုက္ခသည်စီကိုလေအခါကိုပြကြဖို့အတွက်ကျွန်တော်တို့ကဒေတာထုတ်ဆက်ခြင်းရှိပါတယ
်လက်ရှိ cost ဘဇားခရိုင်တစ်ခုလုံးမှာတည်ရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းအလုံးကိုစခန်းအဝင်အထွက်လုံခြုံရေးတင်းကျပ်စစ်ဆေးနေသလိုလုံခြုံရေးတပ်အင်အားတွေကိုလည်းတိုးမြှင့်ချထားတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ
်အကွာလုံခြုံရေးကားတွေရတော်များများအရင်လိုအရင်အဲ့လောက်ကြီးကျွန်တော်မတွေ့သေးရပါဘူးအကွာကားတွေမနေဘူးလုံခြုံရေးတပ်ဖွဲ့ဝင်တွေမနေဘူးစစ်တပ်ရောရဲရောအဲတခြားလက်နက်ကိုင်တပ်ဖွဲ့ပေါ်အများကြီးရောက်လာတာကိုတွေ့ရပါတယ်လူငွေရဲ့တင်းကျပ်ဆုံးရမယ်ဆိုတဲ့တော်တော်လေးကပဲ
ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံဘက်မှာတော့အခုဆရာနာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာဒုက္ခသည်တို့နေရပြန်နိုင်ရေးကိစ္စရက်တွေကတော့နှောင့်နှေးကြံ့ကြာနေဆဲဖြစ်ပါတယ်ရှင်